နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နာဟာအမေရိကန်ပြည်ထောင်စုမှာအရေးပါတဲ့အထက်လွှတ်တော်မှမစ်ချ်မက်ကော်နန်နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံခဲ့ပါတယ်။ရှောင်းတန်နာဟာအထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Mitch McConnell နဲ့ဗဟုသုဟုနေ့ကတွေ့ဆုံရမှာဒေါင်ဆန်းစုကြည်အမှားစကားကိုပါခွင့်ရခဲ့တယ်လို့ VOA ကိုပြောပါတယ်။ဒေါင်ဆန်းစုကြည်ကအထက်လွှတ်တော်မှ McConnell ရဲ့မြန်မာဒီမိုကရေစီအရေးတောက်လျှောက်ထောက်ခံအားပေးနေမှုအပေါ်အထူးကျေးဇူးတင်ကြောင်းအမှားစကားပါလိုက်တာကို Mitch McConnell နဲ့တွေ့ဆုံစဉ်မှာပြောနိုင်ခဲ့တယ်လို့ Mr. McConnell ကလည်းဒေါင်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်လှုပ်ရှားမှုကိုဆက်လက်ထောက်ခံဖို့တနိဋ္ဌန်ခံခံမှမှချထားကြောင်းပြန်ပြောတယ်လို့ Mr. Donald က VOE ကိုပြောပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ချိုးဖောက်မှုတွေကြောင့် American ရဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့အတူစစ်အာဏာသိမ်းဆန့်ကျင်ရေးရန်ပုံငွေထောက်ပံ့တဲ့ကိစ္စတွေမှာMitch McConnell ဟာအထူးအရေးပါတဲ့ဝိုင်းရအမတ်ကြီးဖြစ်တယ်လို့ကြမ်းကြင်သူတွေကသုံးသပ်ကြပါတယ်။ Australia နိုင်ငံသားစီးပွားရေးပါမောက်ခဟောင်းရှောင်းတန်နာဟာ American ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေမှာဒေါန်ဆတ်စုကြည်နဲ့တွေ့ဆုံနေရှိတဲ့ Australia ဝန်ကြီးချုပ်ဟောင်း Kevin Rudd နဲ့တွေ့ဆုံခဲ့တယ်လို့တခြား American တာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးနိုင်တဲ့အတွက်သူ့ရဲ့ American ခီးစဉ်ကမြန်မာဒီမိုကရေစီရေးအတွက်ထောက်ကူဖြစ်တဲ့ခီးစဉ်လို့ VOA ကိုပြောပါတယ်။သူမကြခင်ကတောက်ခဲ့တဲ့ Britain ခီးစဉ်မှာလည်းCharles Bain နဲ့တွေ့ဆုံခဲ့စဉ်ဒေါန်ဆန်းစုကြည်နှုတ်ဆက်အမှားစကားပေါက်ခွင့်ရတယ်လို့ Mr. Dunlop ကပြောပါတယ်။ Mr. Shawn Dunlop ဟာဒေါန်ဆန်းစုကြည်နဲ့အမှုရဲတစ်ခုတည်းနိုင်ငံတော်လျှော့ချက်ဥပဒေအပါဝင်လူမှုဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်၃နှစ်ထောင်ဒဏ်ထောင်ချခံရတာနဲ့ချွင်းချက်ခံဝန်းနဲ့မနေ့ November လမှာပြန်လွတ်မြောက်လာခဲ့ပြီးတော့မနေ့က December လမှာပဲစစ်ကောင်စီကမမှန်သတင်းပြောဆိုမှုနဲ့လူငင်းခွင့်ကိုပြန်ပြီးရုပ်သိမ်းထားတာလည်းဖြစ်ပါတယ်။